Ferry company ကလေဒီလက်ကင်ဖုန်း design ထွင်တဲ့အပိုင်းနဲ့လက်ကင်ဖုန်းတွေထုတ်လုပ်တဲ့အပိုင်းကိုမလုပ်တော့ဘူးလို့ကြေညာလိုက်တဲ့ September 28ရက်နေ့တော့က BlackBerry အစုရှယ်ယာဈေးတွေတနေ့တည်းကို900ကျိုင်းလုံးနှီးပါတော့တက်သွားတယ်ကိုသားညုံသိလားရှင့
်ဟုတ်ပါဗျာဒီ BlackBerry company အမှုဆောင်ရရှိချုပ်ဂျွန်ချန်းကသူ့ company အနေနဲ့ smartphone software ဘိုင်းကိုပဲလုံးဝအာရုံစိုက်တီထွင်တော့မှာမလို့ဟာဝိုင်းထွင်တဲ့အပိုင်းနဲ့ထုတ်တဲ့အပိုင်းကိုမလုပ်တော့ဘူးဆိုပြီးကြေညာချက်ထုတ်လိုက်တော့ကုမ္ပဏီရဲ့အစုရှယ်ယာဈေးတွေက900ကျိုင်းလုံးနှီးပါအထိတက်သွားတာဒီအစုရှယ်ယာတစ်ခုကို $10 ကျော်ထိတော့ဖြစ်သွားတာဗျ IT သတင်းဆောင်မတွေမှာတော့ BlackBerry ရဲ့ကြေညာချက်ကိုယင်းနှိမ့်နှံသူတွေကကြိုဆိုကြတယ်ဆိုပြီးတော့ရေးကြတာဖတ်ရတယ
် Smartphone ဈေးကွက်ထဲမှာ BlackBerry ရဲ့ရောင်းအားကြေညာကိုင်းနှုံးတော်မှာမရှိတော့တဲ့ကဒီ Hardware ထုတ်လုပ်တဲ့လုပ်ငန်းကိုကုမ္ပဏီကဆွန့်လွတ်ရလိမ့်မယ်ဆိုတာသုံးသပ်သူတွေကမျှော်လင့်ထားပြီးသားလို့ Wall Street Journal သတင်းစာကြီးရဲ့ဆောင်းပါးမှာရေးပါတယ်တကယ်တော့ BlackBerry ဆိုတာကအခု iPhone တို့ Android ဖုန်းတို့မပေါ်ခင်တော့လက်ကင်ဖုန်းဈေးကွက်ကြီးတစ်ခုလုံးကိုလွှမ်းမိုးထားနိုင်ခဲ့တဲ့ကုမ္ပဏီရှင်လက်ကင်ဖုန်းပေါ်ကနေပြီးတော့ email ပို့ internet ဆံမျက်နှာတွေထဲကိုဝင်ကြည့်နိုင်အောင်လို့ပထမဆုံးလုပ်ခဲ့တဲ့ smartphone တွေထဲကတစ်ခုဆိုရင်လည်းမမှားဘူ
း BlackBerry 5810ဆိုပြီးတော့ပထမဆုံး BlackBerry ဖုန်းကို2002ခုနှစ်မှာစရောင်းခဲ့တာလေလောကတဝက်စာလောက်၄တောက်ပုံဖုန်းကအဓိက email ပို့ internet ကြည့်လို့ရအောင်လုပ်ထားတော့screen ကခက်ကြီးကြီးနဲ့အောက်မှာဆိုင်းနေအောင်လို့လက်နေဆက်ခလုတ်လိုမျိုးကီးပတ်လဲပါတယ်။ဖုန်းကိုနှစ်ချက်တက်လို့ရှိရင်ဖုန်းလဲပြောလို့ရပါတယ်။အဲ့ဒီခေတုံးကတော့ internet သုံးနိုင်တဲ့ဖုန်းဆိုပြီးတော့စိတ်ကိုရည်ပန်းစားတာ
။အထူးသဖြင့်တော့ဒီစီးပွားရေးဗန္ဓာရေးနဲ့တခြားကုမ္ပဏီလုပ်ငန်းတွေမှာအလုပ်လုပ်ကြတဲ့သူတွေနောက်အစိုးရအရာရှိတွေကြားမှာ BlackBerry ဆိုတာမရှိမဖြစ်ကင်ကြတဲ့လက်ကင်ဖုန်းပေါ့ရှင်။ email ပို့ဖို့စာရိုက်လို့ရှိရင်ဒီလက်မနှစ်ခုအဓိကသုံးပြီးတော့ဖုန်းခလုတ်လေးတွေကိုနှိပ်ရတာမလား။စိတ်အလုံများတဲ့သူတွေဆိုလို့ရှိရင်တစ်ချိန်လုံးစာရီအပြန်အလှန်ရိုက်ပို့ရလို့လက်အံတည်သွားလို့ BlackBerry ကို CrackBerry ဆိုပြီးတော့မှနောက်ကြောင်တင်စားပြောကြသေးတယ်။နောက်ပြော့ဒီလုံခြုံရေးအတွက်ကိုလည်းစိတ်ကိုစိတ်ချရလို့အစိုးရရုံးတွေလွှတ်တော်တွေမှဆိုရင်လည်း BlackBerry ဆိုလက်ဆွဲပဲ။အမေရိကန်မှာဆိုလို့ရှိရင်သမ္မတဥဘာမအထီကို BlackBerry ဖုန်းကိုသုံးခဲ့တာရှင့်
။အဲဒါကြောင့်လည်းဒီလုံခဲ့တဲ့စနစ်ကျော်အထိက BlackBerry ကုမ္ပဏီရဲ့တန်ဖိုးကအမေရိကန်ဒေါ်လာ80ဘီလီယံကျော်အထိရှိခဲ့တာ။အခုတော့ 4.3 ဘီလီယံပဲတန်ဖိုးရှိတော့တယ်။BlackBerry ကုမ္ပဏီရဲ့နာမည်ကရင်းနှုံးက Research in Motion Limited ပြ။အဲဒီတော့က RIM 850ဆိုတဲ့နာမည်နဲ့ကုမ္ပဏီရဲ့ပထမဆုံးလက်ကင်ဖုန်းကို1999ခုနှစ်မှာစထုတ်ခဲ့သေးတယ်
။အဲဒီဖုန်းက smartphone အဆင့်မရှိပေမဲ့ဒီရုံးဝန်ထမ်းတွေကြားကျိုးမဲ့ဆက်သွယ်နိုင်အပြန်အလှန်စာပို့နိုင်တဲ့အတွက်တော့လူတွေရဲ့အာရုံစိုက်မှုကိုတော်တော်လေးရခဲ့ပါတယ်။နောက်ပိုင်းဒီ BlackBerry ဖုန်းတွေဖြစ်လာတော့ခင်မိသူတိုင်း BlackBerry ကိုင်နေဆိုတာမျိုးအထီကိုဖြစ်သွားခဲ့တာရှင်။ကနေဒါနိုင်ငံ Ontario ပြည်နယ်ကဒီ Waterloo မြို့မှာစခဲ့တဲ့ကုမ္ပဏီဒေးလေးရနေပြီးတော့မှစိတ်အောင်မြင်နေတဲ့2011ခုနှစ်တုန်းကဆိုလို့ရှိရင်ဝန်တန်း 18,000 အထိကိုဖြစ်သွားခဲ့သေးတယ်။အဲ့ဒီနှစ်ကဆိုလို့ရှိရင်ဒီ BlackBerry Phone အလုံးရောင်းရတာက52တန်းကျော်တာမှရောင်းခဲ့ရတယ်လို့ Wall Street Journal ဆောင်းပါးထဲမှာရေးထားပါတယ
်။လုံလောက်သုံးလက်ကင် Smartphone အနေနဲ့ကြော်ကြားခဲ့တဲ့ BlackBerry အတွက်ပထမဆုံးစိန်ခေါ်မှုနဲ့ရင်ဆိုင်ခဲ့ရတာက2009ခုနှစ်မှာ Apple နည်းပညာကုမ္ပဏီကနေပြီးတော့ iPhone ကိုစပြီးတော့မေးဆက်လိုက်တဲ့အချိန်ပဲဗျ။တချင်းနှားထောင်တဲ့ iPod 14တွေကြောင့်ပြန်ပြီးတော့အများစိတ်ဝင်စားမှုကိုရခဲ့တဲ့ Apple ကုမ္ပဏီကဒီ cloud တွေလုံးဝမပါဘဲနဲ့ touch screen စနစ်နဲ့ iPhone ကိုထုတ်တယ်။အစပိုင်းမှာတော့ BlackBerry အမကန်သုံးနေကြသူတွေက BlackBerry ဖုန်းတွေကိုပဲဆက်ပြီးတော့သုံးကြပါသေးတယ်
။2009ခုနှစ်မှာပဲဒီ Google ကုမ္ပဏီကလည်းလက်ကင် smartphone တွေအတွက်ကို Android စနစ်ကိုထွင်နေပါပြီဆိုပြီးတော့ကြော်ညာခဲ့တယ်ရှင်။ဒါပေမဲ့အဲ့ဒီအချိန်တွေတုန်းကတော့ဒီ BlackBerry ဖုန်းတွေကသုံးတဲ့သူတိတ်များနေတဲ့အချိန်ဆိုတော့ကုမ္ပဏီကဒီတစ်ချိန်မှာသူ့ကိုကြော်တက်သွားနိုင်မယ်လို့ယူဆခဲ့ပုံမရဘဲနဲ့ short track ခဲ့ပုံရတယ်လို့တချို့သုံးတဲ့သူတွေကလည်းပြောကြပါဗျ။အဲ
့ဒါကြောင့်မဲ2012ခုနှစ်ရောက်တဲ့အချိန်မှာ Samsung ကုမ္ပဏီကကမ္ဘာမှာနံပါတ်1 smartphone ထုတ်လုပ်တဲ့ကုမ္ပဏီနေရာရောက်ခဲ့တာပေါ့ function တွေပုံများပြီးတော့ပုံစံကလည်းခင့်မိတဲ့ iPhone တို့ Android ဖုန်းတွေကိုမရှင်နိုင်တော့ဘူးလေ။နောက်ပြီးတော့ဒီ iPhone နဲ့ Android ဖုန်းတွေကသုံးတဲ့သူတွေအတွက်အသုံးဝင်မဲ့စဝန်စားစရာ app တွေနဲ့ဆွဲဆောင်နိုင်တော့ BlackBerry ဖုန်းတွေကကြံ့ခဲ့တော့တာပေါ့လို့ဒီ Zigot စီးပွားရေးနဲ့ငွေကြေးသတင်းတွေကိုအသားပေးဖော်ပြတဲ့ Bloomberg သတင်းမီဒီယာကုမ္ပဏီကြီးရဲ့ဆောင်းပါးတစ်ခုထဲမှာရေးတာပေါ့မဆွေမြတ်မွေ
BlackBerry က Smart လက်ကင်ဖုန်းဈေးကွက်ထဲမှာဒီ2011ခုနှစ်အထိကိုရောင်းအားတက်နေခဲ့သေးတယ်။နောက်ပိုင်းရောင်းအားကျလာပြီးတော့2015ခုနှစ်မှာ Android စနစ်နဲ့ BlackBerry ဖုန်းကိုထုတ်ကြည့်ပါသေးတယ်။ဒါပေမဲ့ရောင်းအားကမှန်းထားသလောက်ဖြစ်မလာခဲ့ပါဘူး။အခုလက်ရှိ Smart လက်ကင်ဖုန်းဈေးကွက်မှာသူ့ရဲ့ရောင်းအားကတိကျကိုင်းနှုံးတော်မှမပြည့်တော့ဘူး။အခုနှစ်ဒုတိယ3လပတ်မှာဒီ BlackBerry ဖုန်းအလုံးကြီးစုစုပေါင်း4သိန်းလောက်ပဲရောင်းရတယ်လို့ကုမ္ပဏီကပြောတယ်လေ။ဒီပထမ3လထက်ကိုရောင်းအားကပိုကျသွားခဲ့တာ။အဲ့ဒါကြောင့်မို့လို့လေဒီ BlackBerry ကုမ္ပဏီက Apple နဲ့ Samsung ကိုလုံးဝမရှင်းနိုင်တော့ဘူးဆိုတာကိုလက်ခံလိုက်ပြီးတော့မှသူတို့ကုမ္ပဏီကနေပြီးလက်ကင်ဖုန်းတွေကိုဒီဇိုင်းထွင်ထုတ်လုပ်နေတာကိုရပ်မယ်လို့ဆုံးဖြတ်လိုက်တာပဲကိုသားညုံရဲ့
BlackBerry နဲ့သဘောတူထားတဲ့ကုမ္ပဏီ Wall Street Journal ရဲ့ပြောရတော့ဒီအင်ဒိုနီးရှားကုမ္ပဏီတစ်ခုနဲ့ဖက်ဆက်လုပ်ထားတယ်တဲ့အဲ့ဒီကုမ္ပဏီကနေ BlackBerry လက်ကင်ဖုန်းတွေထုတ်ပြီးတော့ရောင်းမယ်လက်ကင်ဖုန်းတစ်ခုရောင်းရတိုင်းမှာ BlackBerry ကိုသတ်မှတ်ထားတဲ့မူပိုင်ခွင့်ကြေးပေးရမှာဖြစ်တယ်လို့ရေးထားတာပဲ
လွန်ခဲ့တဲ့10နှစ်ကျော်တုန်းကတော့ smart လက်ကင်ဖုန်းဈေးကွက်မှာဒီပြိုင်ဘက်မရှိထိတ်တန်းနေရာမှာရောက်ခဲ့တဲ့ BlackBerry ကအခုတော့ဒီ hardware ဘိုင်းကိုကြောခိုင်းပြီးတော့မှလုံခြုံရေးဘိုင်းမှာလုံးဝအပြစ်ပြောစရာမရှိဘူး။နောက် smartphone နည်းပညာဘိုင်းမှာလည်းအင်မတန်မှရှေ့ပြေးနေတဲ့နည်းပညာ software တွေကိုတီထွင်ဖန်တီးနိုင်အောင်လို့အလေးထားလုပ်တော့မယ်လို့ BlackBerry Company CEO John Chan ကပြောပါရဲ့ရှင်။